ရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ဆင်နွှဲခဲ့တဲ့3နှစ်ပြည့်နေ့မှာယူကရိန်းဘက်ကအဓိကရက်တီထောက်ခံပေးခဲ့တဲ့ဥရောပတိုက်ကခေါင်းဆောင်တွေယူကရိန်းကိုရောက်နေကြပါတယ်။ရောက်ရှိလာကြတဲ့နိုင်ငံခေါင်းဆောင်တွေကိုယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီးကမိန့်ခွန်းပြောကြားခဲ့ရမှာရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးရရှိဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။
Состанню. Якщо мир для України, якщо вам дуже потрібно, щоб я залишив свій пост, я готовий. Друга історія, можу поміняти.
Аку не ха, єші тідан не, таке сімане ньінжан є атрат не пхіттен чан. Тамара Путін гаро ньінжан є ку, ласан апхі пе ма ма хоу талу, таку ку не ле, але ле лоу ма ма хоу бау. Ко суан а, аті ньян, ньінню муро не ату, бу бау саун юя чин не да, ньінжан є ку яші най ма ба лу, Юкрейн Тамара Владимир Зеленський га, бьо дара ба. ဒီကိုယ်စားလှယ်အဖွဲ့ကိုဥရောပကော်မရှင်ဥက္ကဋ္ဌနဲ့ဥရောပကောင်စီဥက္ကဋ္ဌတို့ကဥဆောင်ရောက်ရှိလာကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဟာဥရောပတိုက်အတွင်းမှာရှိနေတာအပြင်ဒီစစ်ပွဲဟာယူကရိန်းအတွက်သာမဟုတ်ဘဲဥရောပတိုက်ရဲ့ရှင်သန်ရည်တည်ရေးအတွက်ပါအဆုံးဖြတ်ပေးမဲ့စစ်ပွဲဖြစ်တာကြောင့်ယူကရိန်းကိုကူညီထောက်ပံ့ပေးနေတာဖြစ်တယ်လို့လည်းကော်မရှင်ဥက္ကဋ္ဌကသူ့ရဲ့လူမှုကွန်ရက် X မှာရေးသားထားပါတယ်ရှင်။